အခုတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုထိုင်းအခြေစိုက် BNI ဝိုင်းတော်သားတွေကတင်ဆက်မှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအမီပါ FIBA ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ဘက်မှာတအန်းပလောင်တပ်ဖွဲ့ TNL နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားပထမဆုံးကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ဒေသခံ 1,500 ကျော်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရတဲ့ဆိုတာနဲ့လင်းခေမြို့နယ်မှာရှမ်းလူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ပြုတဲ့အပေါ်ရှမ်းနိုင်ငံရေးအင်အားစုတွေရဲ့အမြင်သဘောထားတွေကိုကြားကြရမှာပါရှင်
မကနန်းဟောမ်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မုံရင်အုပ်စုမှာတအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီဇင်ဘာလ5ရက်ည9နာရီကနေမနက်7နာရီအထိTNLA နဲ့ SSPP တို့အကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့က SSPP လှုပ်ရှားနယ်မြေထဲကို TNLA ကပလောင်ပြည်နယ်မွေးရစေဝါတိုက်ဖြတ်ရေးဆိုပြီးဝင်ရောက်စိုင်းပုတ်စိုက်ထူခဲ့တဲ့အချိန်ကစပြီးနှစ်ဖက်တင်းမာမှုတွေစတင်ခဲ့တယ်လို့ SSPP SSA ဘက်ကပြောဆိုပါတယ်တိုက်ပွဲမှာနှစ်ဖက်ထိခိုက်ဒဏ်ရာရမှုအနည်းငယ်ရှိခဲ့ပြီး TNLA ဘက်က2ဦးကျဆုံးခဲ့တယ်လို့ SSPP SSA ပြန်ကြားရေးအရာရှိကပြောပါတယ် TNLA နဲ့ SSPP SSA တို့ဟာဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ FPNCC ထဲမှာပါဝင်ထားပြီးတော့ NCA စာချုပ်ကိုလက်မရေးထိုးဖို့လက်မခံဘဲနိုင်ငံရေးတက်ရိုက်ဆွေးနွေးရေးအတွက်နီလန်အသည့်ရှာနေတဲ့အဖွဲ့ဖြစ်ပါတယ်
။ချင်းမင်းနယ်ပလဝမြို့နယ်အိန္ဒိယမြန်မာနယ်စပ်ဒေသဘက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တဖက်အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာတနည်းသက်တနည်းတိုးလာနေပါတယ်။မီဆိုရန်ပြည်နယ်တောင်ပိုင်းလုံတလိုင်ခရိုင်အုပ်ချုပ်ရေးရဲပြောဆိုချက်အရဒီဇင်ဘာလ3ရက်နေ့ထိဒုက္ခသည်1600ကျော်ထိတိုးပွားလာနေတယ်လို့ပြောဆိုပါတယ်။တိုက်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာလုံတလိုင်ခရိုင်အိန္ဒိယမြန်မာနယ်စပ်နီးကျွော်၄ရွာမှာခိုးလုံနေရပြီးမီဆိုရန်ပြည်နယ်ဆိုရအနေနဲ့ရာယီဒုက္ခသည်စခန်းတွေဖွင့်လိုက်ပြီးလိုအပ်တဲ့ကူညီတွေကိုထောက်ပံ့ပေးနေပါတယ်။ဒုက္ခသည်များစုဟာပလဝမြို့နယ်တွင်နေထိုင်တဲ့ရခိုင်တိုင်းရင်းသားတွေဖြစ်ကြပြီးဂူမီချင်းလူမျိုးတွေလည်းပါဝင်နေပါတယ်
။ရခိုင်အမျိုးသားပါတီ ANP ကပါတီဗဟိုအလုံမှုဆောင်တဦးလည်းဖြစ်အတွင်ရေးမှူးအဖွဲ့ဝင်တဦးလည်းဖြစ်တဲ့ဦးကျော်စောဦးဟာဗဟိုကော်မတီဝင်နဲ့ပါတီဝင်အဖြစ်ကနှုတ်ထွက်ခွင့်ကိုဒီဇင်ဘာလ4ရက်နေ့ကဗဟိုဌာနချုပ်ကိုစာတင်ခဲ့ပါတယ်ရခိုင်မျိုးသားအကျိုးစီးပွားနဲ့ညီညွတ်မှုကိုဥမတီတဲ့အပြုတ်မှုများကိုကြုံတွေ့ခဲ့ရတယ်လို့ပါတီကသတ်မှတ်ထားသူပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဖြစ်အရွေးချေမခံရချင်းအပါအဝင်စစ်တွေမျိုးနဲ့ပါတီအင်အားစုနှစုကွဲပြားသွားရတဲ့လှုပ်ဆောင်ချက်တွေဟာပြုတ်ပြင်လို့မရတဲ့အချက်ပေးခေါင်းလောင်းတန်တွေဖြစ်နေတယ်လို့သူ့ရဲ့နှုတ်ထွက်ခွင့်စာမှာဖော်ပြထားပါတယ်ဦးကျော်စောဦးဟာစစ်တွေမြို့နယ်အမှတ်1ပြည်နယ်လွတ်တော်ကိုယ်စားလှယ်တတိပုဂ္ဂလအဖြစ်အရွေးချေခံရပြီးနောက်ရခိုင်မျိုးသားပါတီနဲ့ပူးပေါင်းလာခဲ့သူဖြစ်တယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာတင်ပြီးတပတ်အတွင်းမှာဒုတိယမြောက်နှုတ်ထွက်စာတင်တဲ့ပါတီခေါင်းဆောင်တဦးလည်းဖြစ်ပါတယ်အခုလိုပါတီထိပ်ပိုင်းခေါင်းဆောင်တချို့နှုတ်ထွက်စာတင်ထားပေမဲ့နှုတ်ထွက်ခွင့်ပြုတ်မပြုတ်ဆိုတာကိုတော့လာမယ့်ဇန်နဝါရီလပထမပတ်မှကျင်းပမယ်ပါတီ CEC အစည်းအဝေးမှာဆုံးဖြတ်ကြမှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်
။ကရင်ပြည်နယ်ဖျောက်သုံးစုမြို့ဝင်းရီမြို့နှလုံးဆိုင်ရာကရင်နှစ်သိကူးပွဲတော်မှာကရင်မျိုးရသူခေါင်းဆောင်စောပါဦးကြီးရဲ့ဂုံပြုတ်ရုပ်ထုစိုက်တူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတမရုံနဲ့ပြည်နယ်ပြည်ကရဆေးရီပူးသွဲစောက်ကြီးရေးကော်မတီ GMC အကန့်နေခွင့်ပြုခဲ့ပါဘူး။စောပါဦးကြီးဟာမြန်မာနိုင်ငံလွတ်လပ်ရေးရအောင်နဲ့ပြည်တော်စုတိုင်းသားကိုစားပြုခေါင်းဆောင်မဟုတ်တဲ့အတွက်အစိုးရနဲ့တမတော်ကစိုက်သူခွင့်မပေးတာဖြစ်ပြီးမဖြစ်မနေစိုက်သူချင်းပါရဲ KNU သင်းချုပ်နယ်မြေ၄ဘွားစခန်းမှာစိုက်သူရမယ်လို့နိုဝင်ဘာ26ရက်ရက်စွဲနဲ့ကျင်းပရေးကော်မတီဆန်ဂရင်းပြည်နယ် GMCF ပေးပို့စာထဲမှာဖော်ပြထားပါတယ် စောပါဦးကြီးဟာ1948ခုနှစ်က KNU ဥက္ကဋ္ဌဟောင်းသူဖြစ်ပြီးတော့ကရင်တော်လိုင်းရေးကိုဦးဆောင်ခဲ့ပြီးအသက်ပေးခဲ့တဲ့ပုဂ္ဂိုလ်သူဖြစ်ခဲ့တဲ့အတွက်ကရင်အာဆာနေခေါင်းဆောင်ကြီးလို့လည်းကရင်မျိုးသားများကသတ်မှတ်ထားပါတယ
်။မွန်ပြည်နယ်မုဒုံမြို့မှာရှိတဲ့ရဘာဝဲတိုင်ဆက်ယုံတွေကိုပြည်သူတွေနဲ့ဝေးရကိုပြောင်းရွှေ့ဖို့မဖြစ်နိုင်သလိုတကယ်လို့ရေဆိုးရင်ညစ်ထုတ်လွှတ်မှုကြောင့်တခြားနေရာကိုပြောင်းရွှေ့မယ်ဆိုရင်တဘာဝက်ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုရှိမှာဖြစ်တဲ့အတွက်အခုရှိတဲ့နေရာမှာစနစ်တကျပြန်လည်ပြုပြင်တာကပိုပြီးထိရောက်မှုရှိတယ်လို့ဒုတိယအကြိမ်မွန်ပြည်နယ်လွတ်တော်အထမပုံမှန်အစည်းအဝေးပထမရက်ဒီဇင်ဘာလ4ရက်နေ့မှာမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကပြောပါတယ်မွန်ပြည်နယ်တွင်းမှာရှိတဲ့ရဘာဆက်ယုံတွေကိုခရီးသွားပြည်သူတွေအတီတကျနေထိုင်နေတဲ့ရက်ွက်ပြည်သူတွေနဲ့ကင်းဝေးရာကိုပြောင်းရွှေ့ပေးဖို့အလေးအနက်တိုက်တွန်းထားကြောင်းအဆိုကိုပြီးခဲ့တဲ့မွန်ပြည်နယ်လွတ်တော်တရမတ်ပုံမှန်အစည်းအဝေးကျင်းပတဲ့စက်တင်ဘာလ8ရက်နေ့မှာအတီပြုတ်ခဲ့ပြီးသားအဆိုကနေဝန်ကြီးချုပ်ကတုံ့ပြန်ပြောဆိုခဲ့တာပါမွန်ပြည်နယ်10မြို့နယ်အတွင်းရဘာအဝယ်တိုင်38ခုရှိတဲ့အနက်မုဒုံမြို့မှာ10ယုံရှိနေပါတယ်
ခုသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါမြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS တို့အကြားရှမ်းလူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နေရရွေးချယ်ကြံ့ကြာနေတဲ့အခြေအနေကနေနိုဝင်ဘာလကုန်ပိုင်းမှာကျင်းပတဲ့ GICM အစည်းအဝေးအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေဝင်ရောက်ညှိနှိုင်းမှုကြောင့်လင်းခေမြို့မှာကျင်းပသွားဖို့သဘောတူညီမှုရရှိခဲ့ပါတယ်လင်းခေမြို့မှာရှမ်းလူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပမဲ့အပေါ်ရှမ်းနိုင်ငံရေးအင်အားစုတွေကနေအမြင်ကွဲပြားမှုတွေရှိနေပါတယ်။နမ်ဟော့မ်ကနေစုစည်းတင်ဆက်ပေးထားပါတယ်။
မြို့တော်တောင်ကြီးမှာကျင်းပခွင့်မရပဲရှမ်းအမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကိုလင်းခေမြို့မှာကျင်းပစေတာဟာနိုင်ငံရေးအရခွဲခြားဆက်ဆံခြင်းဖြစ်တယ်လို့ SNLD ရှမ်းတိုင်းနာမြားဒီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကအခုလိုပြောပါတယ်
။လင်းခေမှာလုပ်တယ်ဆိုတော့ရှမ်းအမျိုးသားလုံးတွေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒါမှပြည့်ပြည့်နဲ့ပြည့်ဆိုင်တဲ့ဒိဋ္ဌာပဲ။လင်းခေမြို့မှာပဲသွားပြီးလုပ်ဖွင့်ကြည့်တယ်ဆိုတာကတော့သာပကတ်သက်ဆိုင်ကလို့ပြောလို့ရပါတယ
်ရှမ်းနိုင်ငံရေးပါတီတွေရှမ်းလက်နက်ကင်တပ်ဖွဲ့တွေပါဝင်ဖက်စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အလဲကျဥက္ကဋ္ဌ RCSS SSA ခေါင်းဆောင်ပိုချုပ်ကြီးရစစ်ကတော့နိုင်ငံရေးလိုအပ်ချက်အရာအစဉ်ပြေတဲ့နေရာမှာလှုပ်ဆောင်တင်တယ်လို့ရှမ်းဘာသာနဲ့အခုလိုပြောပါတယ
်နော်ဝမလျောနဲ့တာဒီဟက်အန်တီနဲ့ဟုတ်တယ်
တကယ်လို့တောင်ကြီးသုံးမဟုတ်ပင်လုံးမှာမလှုပ်ရရင်ကျွန်တော်တို့မလှုပ်တော့ဘူးလားပေါ့နိုင်ငံရဲ့ဂုဏ်သိက္ခာကိုပဲစောက်သိမ်းမလားဒါမှမဟုတ်နိုင်ငံရေးလိုအပ်ချက်အတွက်အစဉ်ပြေတဲ့နေရာမှာလုပ်မလားဆွေးနွေးရမလားစော်ဘွားခက်သုံးကလည်းဒီတိုင်းပဲသိုးပြီးလှုပ်လာခဲ့တာပါပဲ
ကျဖြူပါတီခေါ်ရှမ်းတိုင်းနာမြားဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်အိုက်ပေါ့ကလည်းရှမ်းအမျိုးသားတွေအကြားနိုင်ငံရေးဘုံသဘောတူညီချက်အမြန်ဆုံးရဖို့အရေးကြီးတယ်လို့ပြောပါတယ်
ကျောင်းအကဒီကြည့်ရတဲ့ပြည်လုံးကန်ကြတော့ဒီ channel ကူမှာလုံးမယ်ဆိုတော့ဒီလိုကျွန်တော်တို့ဒီ channel ရ MDM လောက်ပြည့်ကျွန်တော်တို့ channel တိုင်းသားများရဲ့အသာမပါသွားတော့ဘူးလေအပိုင်ကျွန်တော်တို့နဲ့အဆုံဆုံးမရှိမှာပေါ့ပြီးတော့အောင်မြင်ဖို့ကဒီ channel နဲ့တိုင်းနေနဲ့အစိုးရနဲ့တက်မလို့ပမာဏအများကြီးမရှိပါဘူးကျွန်တော်တို့တိုင်းတိုင်းမျိုးကိုချင်းချင်းအလျှော့ပေးလုပ်ပေးနိုင်တော့အောင်မြင်သွားမှာပေါ့
လူမျိုးအလိုက်ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ RCSS SSA ကတာဦးဆောင်ကျင်းပရမှာဖြစ်တဲ့အတွက်တပ်မတော်ကတောင်ကြီးမြို့မှာကျင်းပခွင့်မပြုဘဲ၎င်းတို့စိုးမိုးထားတဲ့မြို့တွေမှာကျင်းပခွင့်ပြုတာဖြစ်တဲ့အတွက်လင်းခေမြို့မှာကျင်းပဖို့တပ်မတော်ကတဘောတူလိုက်တာဖြစ်ပါတယ်
ဆက်ပြီးတော့မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ပေါင်းစည်းနိုင်ရေးအတွက်ဒီဇင်ဘာလပထမအပတ်ကနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးမှုမှာပေါင်းစည်းရေးအခြေခံအချက်တွေပြင်မွန်လူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့အတွက်ကိုလည်းဆွေးနွေးခဲ့ကြပါတယ်ဒီအခြေအနေကိုတော့မိကလျာမွန်ကနေစုစည်းတင်ဆက်ထားပါတယ်
ကြာကံဖွဲ့စည်းမပဝင်ပဲမွန်နိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းတွေးဆမှုကနေရရှိလာတဲ့ဆုံးဖြတ်ချက်တွေကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTV တွေးဆဆွေးနွေးရေးခေါင်းဆောင်နိုင်မောင်မောင်ကအခုလိုပြောသွားပါတယ်။အဲ
့တော့နိုင်ငံရေးဆွေးနွေးပွဲကိုမွန်ပြည်နယ်မှာဒီမျိုးလက်ပြုလုပ်နိုင်ဖို့ရအောင်ကျွန်တော်တို့အပူတွဲပြီးတော့ဟိုတင်ပြဖို့အစီအစဉ်ရှိတယ်။အမျိုးသမီးပါတီကိုလည်းမမွန်လို့ဒါလည်းပူပါတီတယ်
မွန်နပါတီတွေ့ဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ရဲ့ဒုတိယအကြိမ်တွေ့ဆုံဆွေးနွေးပွဲမှာ82ကြိမ်မြောက်မွန်မျိုးသားနေမှာနပါတီပူးသွဲကြေညာချက်ထုတ်ပြန်ဖို့နပါတီဖွဲ့စည်းပုံခြေခံစည်းမျဉ်းများကိုပြန်လည်လည်လာဖို့နပါတီထိပ်ပိုင်းခေါင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့မ မွန်လူမျိုးအလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးစတဲ့အချက်တွေကိုဆွေးနွေးသွားခဲ့ကြပါတယ်မွန်လူမျိုးအလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်အဆိုကို MNP ပါတီအနေနဲ့ဆုံးဖြတ်သွားမယ်လို့လည်းမွန်မျိုးသားပါတီအထွေထွေတွင်းရင်မှုနိုင်လျက်သမားကအခုလိုပြောသွားပါတယ်
ဒီကနေ့ဒါမဲ့ဒီမှာကုရမှာလုံမဲ့ပုံပေါ်ပြီးစီးနေတာကတော့တင်ပြပြီးပြီးတော့ဆုံးချက်သွားမယ
်ဒါပေမဲ့တိုင်းရင်းသားလက်နဲ့ကင်မွန်ပြည်တစ်ပါတီကနေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မထိုးခဲ့ရင်မွန်ပြည်နယ်မှာလူမျိုးအလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရှိဘူးလို့လည်း UPDJC အတွင်းရင်းမှုအဖွဲ့ဝင်မင်းစရာဦးကအခုလိုဆိုသွားပါတယ
်မွန်ပြည်တစ်ပါတီလက်မထိုးမရမှာမထိုးရင်မျိုးသားစစ်ဆိုတော့တော့တောင်းလို့မရအောင်
မွန်နေနဲ့ကမြို့သားချင်းနိုင်ငံရေးဆွေးနွေးပွဲမှာကျင်းပရသေးတဲ့အတွက်တရားဝင်မွန်နိုင်ငံရေးပါတီတွေစုဖွဲ့ပြီးတင်ခွင့်ရှိကြောင်းကိုလည်းသူကဆိုသွားပါတယ်မွန်နှစ်ပါတီပေါင်းစည်းရေးအတွက်ပါတီကိုယ်စားလှယ်3ဦးစီတို့ဟာပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့မှာပထမအကြိမ်စတင်တွေ့ဆုံဆွေးနွေးခဲ့ပြီးနောက်ပိုင်းနှစ်ပါတီပေါင်းစည်းနိုင်ရေးအတွက်ဆက်လက်တွေ့ဆုံဆွေးနွေးသွားဖို့ဆိုတဲ့အချက်3ချက်ကိုသဘောတူညီမှုရရှိခဲ့ပြီးသားဖြစ်ပါတယ်ရှင်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်မြောက်ပိုင်းနမ့်တူမြို့နယ်မင်းရင်အုပ်စုမှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
ပြည်နိုင်ဝန်တော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာပါခင်ဗျာ